ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်ရေးမဟာဗျူဟာအတွက်အချင်းချင်းတွေးစည်းညီညွတ်ကြဖို့သဘောထားကွဲလွဲမှုတွေရှိနေတဲ့သူ့ရဲ့ Conservative Party ဝင်တွေကိုဝန်ကြီးချုပ်ထရီဆန်မေးကပန်ကြားလိုက်ပါတယ်။ဒါအပြင် EU ဥရောပသမဂ္ဂကနေခွဲထွက်ရေးအတွက်ညှိနှိုင်းမှုတွေမှာသူ့ကိုကူညီကြဖို့ပြောကြားခဲ့တာပါ။ဗန်နင်ဂမ်မှာပုံမှုတွေကကျင်းပတဲ့ပါတီနှစ်ပတ်လည်နီလာဂမ်မှာဝန်ကြီးချုပ်မေးကအခုလိုပန်ကြားလိုက်တာဖြစ်ပြီးဗြိတိန်နိုင်ငံရဲ့အခြေအနေဟာညှိနှိုင်းဆွေးနွေးမှုရဲ့အခက်အခဲဆုံးအဆင့်တွေရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။ဗြိတိန်နိုင်ငံဟာမတ်လ29ရက်နေ့မှာနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂကနေခွဲထွက်တော်မှာဖြစ်ပြီးခွဲထွက်ရေးအတွက်သဘောတူညှိနှိုင်းမှုတွေရှင်းပြတိုးနှောင့်ဆုပ်ဖြစ်နေတာပါ။မြေရဲ့ပါတီတွေကဗြိတိန်နိုင်ငံချိုင်းဝန်ကြီးဟောင်း Boris Johnson ဦးဆောင်တဲ့ခွဲထွက်ရေးလိုလားတဲ့ဩဇာကြီးတဲ့အုပ်စုကတော့တကယ်လို့လိုအပ်တယ်ဆိုရင်ဘာသဘောတူညီချက်မှယူမနေပဲ EU ကနေခွဲထွက်ဖို့အတွက်ခိုင်ခိုင်မာမာရက်တည်ဝန်ကြီးချုပ်မေကိုတိုက်တွန်းနေပါတယ်။တပြတ်သားသားခွဲထွက်သွားမယ်အစားခွဲထွက်ပြီးတဲ့နောက်မှာဗြိတိန်က EU ရဲ့ကုန်သွယ်ရေးဆိုင်ရာဥပဒေတွေအတိုင်းလိုက်နာဖို့အတွက်ဝန်ကြီးချုပ်ရဲ့အဆိုပြုချက်ကိုဒီအုပ်စုကလက်မခံကြပါဘူး။